ဒီနေ့2000ခုနှစ်မေလ7ရက်ဗုဒ္ဓနေ့ကျန်ကုန်မြို့အာသနီလာသာမဏေဝိမာန်တော်မှာမဟာတရဏဝန်တော်ကြီးတဏ္ဍကိုဆက်လက်ပြီးတော့ပူဇော်ပါမယ်။ဒီနေ့ပူဇော်မယ့်အကြောင်းအရာကတော့ဝိညာဉ်နဲ့ခန္ဓာဒုက္ခပရိညာပရိညာဉ်ကပုဒ္ဒံတရဏံဣစ္ဆာမိဓမ္မံတရဏံဣစ္ဆာမိသံဃံတရဏံဣစ္ဆာမိနော်ဝိညာဉ်နဲ့ခန္ဓာတွင်ဖြစ်ပေါ်နေသောဒုက္ခအကြောင်းကိုတိုင်းခြားသိမြင်အောင်ကြိုးစားပြီးဖြာရှင်ကိုပူဇော်ကြောပါတယ်နော်အဲတော့ကျွန်တော်ဝိညာဉ်နဲ့ခန္ဓာမှာဖြစ်ပေါ်နေသောဒုက္ခအကြောင်းနော်အဲတော့ပထမကျွန်တော်တို့ဒီဝိညာဉ်နဲ့ခန္ဓာဆိုတဲ့အတိတ်တွေကိုပြန်ပြီးတော့နည်းနည်းရှင်းကြည့်ကြပါဦးတို့နော်ဝိညာဉ်ဆိုတဲ့တဘာဝနော်ကျွန်တော်တို့သုံးနေတဲ့စကားလုံးကြီးတွေမှာတဲ့တစ်ခုစီတစ်ခုစီခွဲပြားကြည့်ဖို့နော်အဲဒီမှာကျွန်တော်တို့သုံးတဲ့စကားလုံးကြီးကနာမ်ခန္ဓာဆိုပြီးတော့သုံးပါတယ်နော်အဲဒီစကားလုံးကြီးအသေးစားကြည့်ပါနော်နာမ်ခန္ဓာအဲဒီမှာကျွန်တော်တို့အခုစပြီးတော့လွတ်လာခဲ့တော့ရူပခန္ဓာပြီးတဲ့အခါဝေဒနာခန္ဓာဝေဒနာခန္ဓာပြီးတော့ပါတယ်အညက်ခန္ဓာအညက်ခန္ဓာပြီးတော့ပါတယ်သင်္ခါရခန္ဓာခဏိပါတယ်ဝိညာဉ်နဲ့ခန္ဓာနော်ဝိညာဉ်နဲ့ခန္ဓာအဲတော့ဒီနာမ်ခန္ဓာရဲ့မှာအသေးစိတ်ခန္ဓာမတစ်ခုခွဲလိုက်တာနော်လေးခုခွဲပါတယ်ပါရပါတယ်ဝိညာဉ်ခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဟုတ်ပါလားအဲဒီလေးမျိုးမှာဝိညာဉ်ခန္ဓာဆိုရပါတယ်ခန္ဓာမှုပွဲသိဉ္ဇခန္ဓာကမှတ်သားမှုအပွဲသင်္ခါရခန္ဓာကအာထုမှုအပွဲဝိညာဉ်နဲ့ခန္ဓာကပါတယ်သိမှုအပွဲဟုတ်ပါလားအဲ့တော့အဲ့ဒီတဘာဝလူမျိုးပေါင်းစပ်ထားတာကိုကျွန်တော်တို့ဘယ်လိုခေါ်လဲနာမ်ခန္ဓာလို့ခေါ်ပါတယ်နော်အဲ့တော့အဲ့ဒီနာမ်ခန္ဓာ၄ပါးမှာတဲ့နော်အဓိကအကျဆုံးကတော့ဝိညာဉ်နဲ့ခန္ဓာပါနော်ဘယ်သူကအဓိကအကျဆုံးလဲဝိညာဉ်နဲ့ခန္ဓာကအဓိကအကျဆုံးပါဒီနာမ်ခန္ဓာ၄ပါးရဲ့မှာဒီဝိညာဉ်နဲ့ခန္ဓာသိဖူးဆောင်နော်နာမ်ခန္ဓာဘယ်နှပါလဲ၄ပါး၄ပါးထဲမှာဘယ်သူကဥဆောင်နော်ဝိညာဉ်နဲ့ခန္ဓာဆိုရက်သိမှုတဘာဝတရားသိဖူးဆောင်ဖြစ်ပါတယ်နော်အဲ့ဒီမှာဝိညာဉ်ပညာသင်္ခါရတွေကဘယ်သူနဲ့ပူးပေါင်းပြီးအလုပ်လုပ်ရတာလဲဝိညာဉ်နဲ့ပူးပေါင်းပြီးတော့အလုပ်လုပ်ပါတယ်နော်ဝိညာဉ်လေးပါတယ်အတိတ်ကပူဆောင်နော်အဲ့ဒီသဘောလေးတွေကိုကျွန်တော်တို့တစ်ဆင့်ပြီးတစ်ဆင့်နော်ရှင်းလင်းပြီးတော့နားလည်အောင်လေ့လာကြရဖို့အဲ့တော့အဲ့ဒီမှာကျွန်တော်တို့ဒီသင်ကြားလာတဲ့အကြောင်းအရာတွေမှာဝိညာဏခေါ်တဲ့သိမှုနော်သိမှုသဘောကိုကျွန်တော်တို့ပိုင်းခြားဝေဖန်ကြည့်တဲ့အခါမှာကျွန်တော်တို့မှာရှိနေတဲ့မျက်စိအကြည့်နဲ့ယူပါယုံတို့ဖြိတိုင်းဖြိတိုင်းသက္ခုဝိညာဉ်လို့ခေါ်တဲ့ဉာဏ်စိတ်အဲ့ဒီမှာသက္ခုဝိညာဉ်ဆိုတာဘုရားကပြောတာတော့ဝိညာဉ်နဲ့ခန္ဓာဟုတ်ကဲ့ဉာဏ်စိတ်ထဲမှာပါတော့ဝိညာဉ်ပါတယ်ဟုတ်ကဲ့အဲ့ဒီလိုစဉ်ဆက်မပြမြင်အောင်လုပ်ပြီးနေတဲ့ဟာဘုသူဥဆောင်လို့နော်ဝိညာဉ်ဥဆောင်လို့ဝိညာဉ်နဲ့ခန္ဓာဥဆောင်လို့နော်ပါဖြစ်တာတော့မြင်တာနော်အဲ့ဒီတော့နော်အဲ့ဒီတော့အဲ့ဒီလိုပဲကြားတဲ့စိတ်ကလေးတွေဖြစ်နေတယ်ဆိုတာသောတာဝိညာဉ်ဟုတ်ပါသောတာဝိညာဉ်ဆိုရဲကြားမှုကိစ္စကိုဘယ်သူကဥဆောင်လို့ဝိညာဉ်နဲ့ခန္ဓာကဥဆောင်ပါလေနော်အဲ့ဒီလိုပါပဲအတွေ့အထိခေါ်တဲ့ဖဋ္ဌပါယုံဟုတ်ကဲ့လားအထွေထိကိုပါခေါ်လို့ဖဋ္ဌပါယုံဖဋ္ဌပါယုံကကိုယ်အကြည်ယုတ်ဖြစ်တဲ့ကျွန်တော်ရဲ့ကာယပစာရကိုယ်အကြည်ယုတ်နဲ့ พุทธปาโยเนี่ยที่ไกลไกลแต่ขากายวิญญาณสิอาศัยเดิมกายวิญญาณสิไอ้ธรรมะแล้วดูป่าเนาะวิญญาณป่าว่าเนี่ยวิญญาณผู้ส่องมาเลยเนาะไอ้นี่รู้เว้ยอนันตะคิดผู้เนาะအနန္တကြီးတဲ့ပစ္စည်းနဲ့နှာခေါင်းနဲ့ဖြီးတော်အခါပါရတယ်အနန္တရပါတယ်အဲ့ဒါကိုပါခေါ်လဲကာဏဝိညာဉ်စိတ်နော်အဲ့တော့အဲ့ဒီကာဏဝိညာဉ်စိတ်ပါလဲဝိညာဏတ္တပါပါတယ်ထို့အတူပဲလျာမှအဟာရနဲ့ဆံနဲ့ဖြီးတော်အခါကြတော့ပါပေါ်လို့အရာသာပေါ်ပါတယ်အဲ့ဒါကိုလည်းပဲဘယ်လိုခေါ်လဲစိတ်ဟောဝိညာဉ်စိတ်ဟုတ်ပါလားအဲ့တော့ဝိညာဉ်အဲ့ဒီ၅မျိုးဟုတ်ကဲ့ဘယ်နှမျိုးလို့၅မျိုးတရား၅ပါးမှာအာယု၅ပါးရက်ခတ်တိုင်းရက်ခတ်တိုင်းသူ့တရားပေါင်းနဲ့သူ့ဝိညာဉ်တွေဖြစ်ကြပါတယ်ဟုတ်ကဲ့လားအဲ့တော့ဝိညာဉ်ကဒီတရား၅ပါးရှိခြင်းညာဝိညာဉ်ဘယ်နှမျိုးနှမျိုးဖြစ်တော့၅မျိုးဖြစ်ပါတယ်နော်အဲ့ဒီဝိညာဉ်၅မျိုးကတော့ဖြင်းရင်ကျွန်တော်တို့အကျံအဖြင့်အပြင်ဝိညာဉ်လို့ခေါ်တာ။ဘာဖြစ်လို့လဲဆိုတော့သူကအပြင်ကလာတဲ့အာယုံကိုမိပြီးတော့မှဖြစ်တဲ့ဝိညာဉ်တွေမို့ဟုတ်ကဲ့လား။သို့တော့အဲ့ဒီဉာဏ်စိတ်ကလေးဖြစ်ပြီးတော့အခါဉာဏ်စိတ်ကိုအဓိပ္ပာယ်ခေါ်တဲ့စိတ်မဖြစ်ဘူးလား။ဖြစ်ပါရဲ့။အဲ့ဒီဉာဏ်စိတ်ကိုအတိတ်ရဲ့ပေါ်တဲ့စိတ်ကိုတော့ဘယ်လိုခေါ်ရုံမနောဝိညာဉ်သူလည်းပဲပါပါတော့ဝိညာဏပါတယ်ဘယ်မှာဖြစ်တာတော့မနောမှာဖြစ်တဲ့ဝိညာဉ်ဟုတ်ကဲ့လားအဲ့တော့သူလည်းပဲဝိညာဉ်ပဲနော်အဲ့ဒီလိုပဲတစ်ခါထပ်ပြီးတော့ကြိုက်တာတွေမကြိုက်တာတွေကိုအလုံးလုံးတယ်ကြိုက်တဲ့အလုံးမကြိုက်တဲ့အလုံးဟုတ်ပါလားအဲ့ဒီအလုတ်တွေလုတ်တာကလည်းဘာလို့လဲတော့မနောဝိညာဉ်ပဲဟုတ်ကဲ့လားအဲ့တော့ဒီဟာကတော့ကာမဝုမှလုတ်တဲ့မနောဝိညာဉ်ဒါကကြိေသာဝုမှအလုတ်လုတ်တဲ့မနောဝိညာဉ်နော်အဲ့ဒီဒီဘက်ကဉာဏ်စိတ်ကလေးတွေကဉာဏ်စိတ်ကလေးတွေကပါခေါ်တယ်ဆက်ခုဝိညာဉ်ဟုတ်ပါလားအဲ့ဒီဟာကတော့ဖယ်ဝုတ်တယ်လို့ဝိပါကဝပပရိအဲ့တော့ဝတ်သုံးပါလေတဲ့ဆေမာသူ့အလုံးနဲ့သူ့ဝိညာဉ်နဲ့လုပ်ကြပါတယ်ဟုတ်ဘူးလားဒီဝတ်သုံးပါပြည့်စုံအောင်လေမှကိစ္စတစ်ခုတစ်ခုစီပြည့်တာဟုတ်ကဲ့ကိစ္စတစ်ခုစီတစ်ခုစီကိုဆောင်ရွက်ရတဲ့အခါမှာဝတ်ပင်ပါလေသုံးပါလေပါလေလဲတဲ့သုံးပါစလုံးမှလည်းပဲသူ့ခန္ဓာနဲ့သူ့ဝိညာဉ်နဲ့ဝိညာဏတတ္တိပါရပါတယ်ဟုတ်ပါလားအဲ့တော့အဲ့ဒီဝိညာဏတတ်ခေါ်တဲ့ဝိညာဉ်နဲ့ခန္ဓာသိမှုသဘာဝဟာဒီကျွန်တော်တို့အနန္တခန္ဓာဤလုံငန်းမှာသူကအမြဲတမ်းပဲလို့ပါဝင်ရပါတယ်နော်အဲ့ဒီသဘောကိုသိသိချာချာဉာဏ်နဲ့ရှင်း၍စဉ်းကျင်တတ်စဉ်းစားတတ်ဖို့နော်အဲ့ဒီမှာအဲ့ဒီဝိပါကဝတ်မှာပါတဲ့ဝိညာဉ်နော်ကိလေသာဝတ်မှာပါတဲ့ဝိညာဉ်နော်ပြောပါတယ်ကာမဝတ်မှာပါတဲ့ဝိညာဉ်အဲ့ဒီဝိညာဉ်တွေအလုတ်လုတ်တော့အဲ့ဒီအလုတ်တွေကိုဘယ်လိုခေါ်လို့သင်္ခါရတွေဟုတ်ကဲ့အလုတ်တွေကိုဘယ်လိုခေါ်လို့သင်္ခါရတွေအဲ့ဒီဒီဝိညာဉ်အလုတ်လုတ်နိုင်အောင်လုတ်တဲ့သေဒနာဟုတ်ကဲ့လားဒီမှာပါခေါ်ရင်သင်္ခါရဟုတ်ပါပြီဒီမှာစေရနာရဲ့အရှင်ကဘာသာလုပ်တာလဲသင်္ခါရဒီမှာလဲစေရနာလုပ်ပါတယ်နော်သူကြတော့ပါခေါ်ရင်အဘိသင်္ခါရဘာလို့ဒီဘက်ကသင်္ခါရတဲ့ဒီသင်္ခါရဟာဘာဖြစ်လာလဲအရှင်ကြီးလာလို့သူ့ကိုဘယ်လိုခေါ်လဲအဘိသင်္ခါရဒီဘက်ရောက်တဲ့ခါကြတော့ပါတယ်နော်ကမ္မပဋ္ဌာပဋ္ဌာဆိုတာလေလမ်းကြောင်းကံလမ်းကြောင်းကိုပြည့်မြောက်အောင်ဆောင်ရွက်ပေးရပါတယ်စေရနာဟုတ်ပါလားအဲ့ဒီလိုစေရနာ၃မျိုးနဲ့တွေ့၍သူကအလုံးလုံးနေတာလေဝိညာဉ်ကအလုံးလုံးပါတယ်နော် စေနာသုံးမျိုးနဲ့တွေ့၍ဝိညာဏတတ်ကအလုလုပါတယ်အဲ့ဒီမှာဒီဒီချာချာဉာဏ်ပြီးတော့ရှင်ဉာဏ်ရမယ်အချက်ကဒီငင်းစိတ်ကလေးရဲ့မှာပါတဲ့စေနာစွာအာဃသူကိုယ်တိုင်ကဒီဖြစ်ပေါ်နိုင်လာတာမဟုတ်ဘူးသူကိုယ်တိုင်ကငင်းစိတ်ကလေးဖြစ်ရတာကအခြင်းအာယုနဲ့မျက်စိအကြည့်ကိုရိုက်မှငင်းစိတ်ကလေးကပေါ်လာရတယ်ဟုတ်ကဲ့အဲဒီတော့သူကိုယ်တိုင်ကပါတယ်အကျိုးအဖြစ်နဲ့ပေါ်လာရတာဟုတ်ကဲ့အကျိုးအဖြစ်နဲ့ပေါ်လာတဲ့ဒီသက္ခုဝိညာဉ်လေးရဲ့မှာပါတယ်ကုသိုလ်စွာအာအကုသိုလ်စွာအာဆိုတဲ့စွာအာနှစ်ခုမပါဘူးဟုတ်ကဲ့ငင်းစိတ်သက်သက်မှာကုသိုလ်စွာအာအကုသိုလ်စွာအာဆိုတဲ့စွာအာမပါဘူးဟုတ်ကဲ့အဲဒီလိုကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်တဲ့သဘာဝနော်အဲ့ဒါကိုပဲလို့ခေါ်တော့အပြာကတ္တဟုတ်ကဲ့ဘယ်မှာဖြစ်တာလဲဝိပါကစက်မှာဖြစ်တဲ့အပြာကတ္တဒါကြောင့်မလို့သူ့ကိုပါခေါ်တယ်ဝိပါကအပြာကတ္တနော်အဲ့ဒီလိုခေါ်ပါတယ်နော်နောက်ဒီမိုရောက်လာတဲ့အခါကျတော့အဘိသင်္ခါရနော်အဘိသင်္ခါရဆိုတော့သူကဖြစ်လာတယ်အရှင်းတက်လာပြီဟုတ်ကဲ့လားအရှင်ကျက်လာပြီဆိုတော့သူကဘာဖြစ်လာပြီရောအကြောင်းတရားစလာပြီဟုတ်ကဲ့သူကိုယ်တိုင်ကစွမ်းအားနဲ့ထွက်လာဟုတ်ကဲ့စွမ်းအားကဘယ်ထဲမှာရောသင်္ခါရဤအရှင်ဒီအဘိသင်္ခါရအဖြစ်တို့ရောက်လာတော့အခါအရှင်ပါလာတော့သူကဘာဖြစ်လာလဲအကြောင်းတရားဖြစ်လာပြီဟုတ်ကဲ့အကြောင်းတရားဖြစ်လာတယ်ဆိုတာဟာပုဂ္ဂိုလ်သူဟုတ်ကဲ့လားမိတ်ဆွေရန်သူလို့အင်ချာပြလိုက်တဲ့အခါဒီဝိညာဉ်ကပါဖြစ်လာတယ်ဒီအဘိသင်္ခါရစေတနာနဲ့တွဲလိုက်တော့ကြောင်းအကြောင်းတရားဖြစ်လာတော့သူဒီအကုသိုလ်ကိုလည်းဖြစ်စေပြီးကုသိုလ်ကိုလည်းဖြစ်စေပြီးဟုတ်ကဲ့ဆက်ဆက်မှာတော့ဒီလေသာဝမှာဟုတ်ကဲ့အဲ့ဒီဒီလေသာဝကထုတ်ခေါ်ပြလိုက်တော့ပါတယ်ရောကျေဒုံမုံသူမိတ်ဆွေရန်သူတို့လှုပ်လိုက်တဲ့အခါကျတော့မုံစိတ်ချစ်စိတ်တွေပေါ်မလာဘူးလားအဲ့ဒီမုံစိတ်ချစ်စိတ်ညာနော်မုံစိတ်ချစ်စိတ်တွေဘယ်မှာဖြစ်တာရောကမ္မဘဝမှာဖြစ်ပါလေအဲ့ဒီကျတော့သူကပါဖြစ်လာတယ်သင်္ခါရဤအရှင်ကြီးအမြင့်ဆုံးဖြစ်ပါလေဟုတ်ကဲ့အဲ့ဒီသင်္ခါရဤအရှင်အမြင့်ဆုံးဖြစ်တော့ဒီကမ္မဝတ်မှာဖြစ်တဲ့ဘုလိုမနောဝိညာဉ်အဲ့ဒီမနောဝိညာဉ်ဟာအရှင်ပြင်းတော့သူစီရပါလေဖြစ်ပေါ်လာတယ်ကံစွမ်းအားရဟုတ်ကဲ့ဘာကံစွမ်းအားရကုသလကမ္မရအကုသလကမ္မရဒီမနောဝိညာဉ်ဤစွမ်းအားကြောင့်ဖြစ်ပေါ်တယ်ဖြစ်ဆက်လေလို့ကမ္မဆက်လေလို့အဲ့ဒီလေတဲ့စက်ကပါခေါ်တယ်ကမ္မပဋ္ဌာစေရနာဥဆောင်၍အလုံးလုံးတဲ့ချစ်ချင်းမုန်းကြီးနေလုတ်တဲ့ဟောက်လားစကားလေးပြောတယ်အလုတ်တွေလုတ်တဲ့အဲ့ဒါကြောင့်မို့လို့ပါတယ်စွမ်းအားတွေထွက်တယ်နော်အဲ့ဒီတော့ကုသိုလ်အကုသိုလ်တိတိကျကျအလုတ်ဖြစ်အောင်လုပ်နေတာဒီမှာတော့ကမ္မဝတ်မှာနော်အဲ့ဒီတော့အဲ့ဒီသဘောလေးအဲ့ဒီလုံနေတဲ့ခါကဘယ်သူကဆောင်ရွက်ပြီးရောစေရနာကဆောင်ရွက်ပြီးရဲ့နော်အဲ့ဒီစေရနာဟာဘာစေရနာလို့ခေါ်ရောသမ္မာပဋ္ဌာမြောက်သောစေရနာအဲ့ဒီလိုပြည့်ပြည့်စုံစုပိုင်းနဲ့သူပြောလိုက်တဲ့ခါကျတော့ဒီဝိညာဉ်၃မျိုးဝိပါကဆက်မှရှိတဲ့ဝိညာဉ်ကိလေသာဆက်မှရှိတဲ့ဝိညာဉ်ပြရပါတယ်ကမ္မသက်မှာရှိတဲ့ဝိညာဉ်အဲ့ဒီဝိညာဉ်၃ပါးတွင်ကမ္မသက်မှာဖြစ်သောဝိညာဉ်ဒီအစွမ်းအထက်ဆုံးဟုတ်ကဲ့ကမ္မသက်မှာဖြစ်သောဝိညာဉ်ဒီစွမ်းအထက်ဆုံးဟုတ်ကဲ့အဲ့ဒီဝိညာဉ်ကနာမည်ဘယ်လိုခေါ်လို့မနောဝိညာဉ်ဒီမှာဖြစ်တဲ့မနောဝိညာဉ်လုံးကမ္မသက်မှာဖြစ်သောမနောဝိညာဉ် အဲ့ဒီမနောဝိညာဉ်ဒီပါတယ်နော်အချိန်အမြင်ဆုံးစွာအဖြစ်ဆုံးဘာဖြစ်လို့လဲသူကုသိုလ်ကံကိုလည်းပဲအကောင်းထဲပေါ်တယ်အကုသိုလ်ကံကိုလည်းအကောင်းထဲပေါ်တယ်အကုသိုလ်စွာအားကိုလည်းထုတ်တယ်ကုသိုလ်စွာအားကိုလည်းထုတ်တယ်ဟုတ်ပါလားအဲ့ဒီဝိညာဉ်ကဘာခေါ်လဲမနောဝိညာဉ်နော်အဲ့ဒီမနောဝိညာဉ်ဟာတဲ့ဆရာကပြောတယ်သူဒီပင်လျင်ရှေ့ဆောင်နော်မနောဝိညာဉ်ဟာပါလေနော်ရှေ့ဆောင်နော်ပြီးတော့မနောဝိညာဉ်ဒီအကြီးအကျယ်ရှေ့ဆောင်လည်းဖြစ်တယ်ပြီးတော့ပါလေနော်ကြီးအကျယ်လည်းဖြစ်ပါလေနော်မနောဝိညာဉ်နော်အဲ့ဒီအကြီးအကျယ်ရှေ့ုံမကလေးကူအရာရာကိုသူကဖန်ပြီးတယ်ပါလေနော်အရာရာကိုသူဖန်ပြီးရဲ့အဲ့ဒီအချက်အချက်ဆုံးမနောဝိညာဉ်ပြီးပါတယ်အရာရာကိုဖန်ပြီးရဲ့ဟုတ်ကဲ့အဲ့ဒီဖန်ပြီးရဲ့ဆိုတာဘာလို့လဲတော့ကမ္မပဋ္ဌာန်းမြောက်အောင်အလုတ်တွေလုတ်တာဟာအလုတ်ပြီးမြောက်ရင်ဖန်ပြီးခြင်းကိစ္စပြီးမြောက်တယ်ဟုတ်ကဲ့အရာရာမှာဘယ်လိုကဖန်ပြီးရတယ်မနောဝိညာဉ်ကဖန်ပြီးရဲ့နော်အဲ့ဒါကြောင့်မို့လို့အဲ့ဒီဖန်ပြီးနိုင်တဲ့စွမ်းအားရှိတော့မနောဝိညာဉ်ပြီးနော်ကောင်းသောမနောဝိညာဉ်ကောင်းသောအလုပ်ရှိသလိုပါတယ်နော်မကောင်းသောမနောဝိညာဉ်မကောင်းသောအလုပ်ရှိပါရဲ့နော်အဲ့ဒီမကောင်းသောမနောဝိညာဉ်ကဥဆောင်လို့မကောင်းသောအလုပ်မကောင်းသောအလုပ်ပါပါလို့စကားပြောတဲ့အခါမကောင်းသောစကားတွေကိုပြောခြင်းဟုတ်ကဲ့လားကိုနဲ့လုပ်တဲ့အခါကျတော့မကောင်းတဲ့ကိုအမှုအရာတွေနဲ့လုပ်ခြင်းအဲ့ဒါတွေဟာဘယ်သူကဥဆောင်တာလို့မနောဝိညာဉ်ကဥဆောင်တာအဲ့ဒီလိုမကောင်းမှုပြောတာဒီမကောင်းလို့လုပ်တာဒီမကောင်းလို့ဘာတွေပေါ်လာတာလို့အကုသလကမ္မတွေပေါ်ပါလေအဲ့ဒီအကုသလကမ္မတွေကအစွမ်းထက်တယ်ဟုတ်ကဲ့လားသူတို့ဟာအကျိုးပေးနိုင်တဲ့အချိန်ကိုစောင့်နေပြီးတော့အကျိုးပေးဖို့အားပြည့်ရယ်ဆိုရင်အကုသို့အကျိုးကိုပေးပါရဲ့နော်အဲ့ဒီသဘောကိုဒီဆရာကြီးကမနောပုဗ္ဗေင္ကမဓမ္မမနောတ္ထာမနောမယမနသာစီပဒုဋ္ဌိနာဘာတိဝကရောတိဝကရောနံဒုက္ခမနွေတိစက္ကံဝါဝဟာတောဝံသရံဆရာကဟောတဲ့ကာထာဓမ္မပဒမှာပထမဥဒုံသာခာဟုတ်ကဲ့မနောစီပါလေတော့ပုဗ္ဗေင္ကမရှိသွားဖြစ်တယ်မနောတ္ထာပူဆောင်ဖြစ်တယ်မနောမယမနောကပဲအရာရာကိုဖန်ပြီးရဲ့ဟုတ်ကဲ့အဲ့ဒီမှာပြင်းမာလို့တော့မကောင်းသောစိတ်နှင့်ပြောတော်၎င်းလုပ်တော်၎င်းဟုတ်ကဲ့ဘာတိဝါကရောတိဝါသရောနံဒုက္ခမနွေတိအဲ့ဒီကောင်းသောစိတ်နှင့်ပြောမှုမကောင်းသောစိတ်နှင့်လုပ်မှုဆိုတော့အကုသလသောအာရုဒီထုခန္ဓာငါးပါးထုပုပ်စုဤနောက်ကစင်စက်မပြတ်ကပ်ယူလိုက်ပါလာတယ်ဟုတ်ကဲ့ဘာရလိုက်ပါလာတာအကုသသောအာရုကဘာနဲ့ဥပမာသူတို့ဆိုရင်လဲကိုဆွဲတဲ့နွားနွားရဲ့ခြေရာနောက်ကလဲပိန်းကအမြဲတမ်းကပ်ပြီးတော့ငင်းလာဟုတ်ကဲ့အဲ့ဒီတဘောမှာနောချီယာနဲ့ဆဲရီနော်နှစ်ခုဟာအမြဲတမ်းပါဖြစ်နေတခတ်သေးနောသွားတဲ့ခွာရကိုဘယ်သူကဖိလိုက်တာလဲဆဲရီကဖိပြီးတော့အမြဲတမ်းလိုက်သလိုအကုသို့တရားကြီးအကုသို့ပြုခဲ့သောပုဂ္ဂိုလ်ကြီးနောက်ဆိုဆက်ချက်မကွာကပ်၍လိုက်ပါတယ်ဟုတ်ကဲ့အဲ့ဒီတဘောဟာပါတယ်မနောဝိညာဉ်ဤအစွမ်းနော်ကမ္မဖြစ်တဲ့မနောဝိညာဉ်တို့ကမ္မဝုမာဖြစ်တဲ့မနောဝိညာဉ်အလုတ်ဖြစ်အောင်လုပ်တာဘာဆိုတော့မနောကမ္မဝုမာလေမနောဝိညာဉ်အဲ့ဒီကစိတ်အလုတ်လည်းအလုတ်ဖြစ်တယ်ပြီးတော့ပါလေနော်နှုတ်အလုတ်လည်းအလုတ်ဖြစ်တယ်ကိုယ်အလုတ်လည်းအလုတ်ဖြစ်တယ်စိတ်အလုတ်ကိုဘာခေါ်တော့မနောကမ္မနှုတ်အလုတ်ကိုဝစီကမ္မကိုယ်အလုတ်ကိုကာယကမ္မအဲ့ဒီသုံးခုသလုံးမကောင်းတဲ့စိတ်နဲ့အလုတ်လုတ်ခဲ့ရင်ကောင်းတဲ့စ ွမ်းအားတွေကဖြစ်ပြတ်မကွာလိုက်ပါလာတယ်နော်အဲ့ဒီဖြစ်ပြတ်မကွာလိုက်ပါလာတဲ့သဘောကိုဖျားရအချောင်းလေးနဲ့နော်ချောင်းလေးနဲ့ပြောတာဖျားလက်ထက်မှာတဲ့နော်ဒီစက္ခုပါလဆိုရဲယဟနာရင်ရှိနော်အဲ့ဒီဟန္တာကိုကြီးရတဲ့ရကြီးမှသာသနာဝင်လာပြီးတော့သူသူများတကလူပဲယဟန္တာဖြစ်အောင်အထုတ်တယ်သို့တော်သူအလုံးကိုကြိုးကြိုးစားစားအားထုတ်မှဖြစ်တယ်ဖြစ်တော့ဘယ်လိုဖြစ်တယ်ဆိုတော့သူယဟန္တာဖြစ်တဲ့အချိန်နဲ့သူမျက်စိကွယ်တာနဲ့တရားနဲ့ဟုတ်ကဲ့ယဟန္တာလည်းဖြစ်တယ်မျက်စိလည်းကွယ်သွားတယ်ဒါကြောင့်မလို့သူ့ကိုစက္ခုပါလာပါလာဆိုတာသူနာမည်အရင်မျက်စိကွယ်နေတဲ့ပါလာမလို့သူ့ကိုပဲလို့ခေါ်တော့စက္ခုပါလာလို့ခေါ်တယ်အဲ့ဒီသက္ကုပါလာဘုရားရှင်ရဲ့ကျောင်းတော်မှာသူလည်းနေနေတော့သူ့ရဲ့ညီလေးကသူ့ရဲ့ညီရှိတယောက်ရှိတယ်သူကမဟာပါလာသူ့ညီရဒီသူလားပါလာအဲသူ့ညီရလည်းအထောက်ပံ့ပေးပြီးနေတော့ဒီလိုပေါ့လေဒီသက္ကုပါလာကဒီမိုးရွာပြီးကအချိန်ပေါ့အဲ့လိုအချိန်မျိုးမှာလမ်းလျှောက်နေတော့မိုးရွာပြီးကသာပိုးပလံလေးတွေကဖွက်တယ်နော်ဖွဲ့နေတော့သက္ကုပါလဇဉ္ဉံလျှောက်တဲ့ပုံမှာပုပ္ပလံကောင်လေးကြီးကြာနေတယ်ကြာနေတော့အဲ့ဒါလေးကိုတက်ပြီးတော့နင်းတော့ပုပ္ပလံလေးကြီးကသိခုံနေဟုတ်ကဲ့အဲ့တော့ဖျားချီကိုလာပြီးတော့ဒီဖူးမြော်ကြတဲ့ဒီဟန်ကြီးကသက္ကုပါလလည်းမထီကြီးတော့ဆိုပြီးတော့သူကျောင်းကိုသွားပြီးပြောကြတဲ့အခါကျတော့သူဇဉ္ဉံလျှောက်တဲ့အတွက်ဒီပုဂ္ဂလံကောင်လေးတွေပြီးနေတာမြင်နေမြင်တော့ဖျားလို့ပြန်ပြီးလျှောက်တယ်။သက္ကုပါလာမထေကြီးဉာဏ်လျှောက်တဲ့အတွက်ပုဂ္ဂလံကောင်လေးဒီကုန်ပါတယ်ဖျားအဲဒီသူကဖျားကိုသူကအဲ့ဒီလိုဉာဏ်လျှောက်လို့ပုဂ္ဂလံကောင်လေးဒီကုန်ငယ်ဆိုရင်အကုလို့မဖြစ်ဘူးလားဖျားကိုလျှောက်တယ်ဟုတ်ကဲ့လားဒီဟန်နေရအဲ့ဒီလျှောက်တော့ဖျားသက္ခုပါလာပြီးယဟန္တာဖြစ်ပြီးနော်ပါတယ်နော်ခိလေသာတွေကိုဝင်အဲ့တော့သူ့မှာအကုသို့ဖြစ်စေသောစေရနာစေရနာစိတ်ဝိညာဉ်မနောဝိညာဉ်ဥမဆောင်တော့ဘူးဒါကြောင့်မို့လို့အကုသို့မဖြစ်ပါဘူးနော်ယဟန္တာပုဂ္ဂိုလ်များမှာပါတယ်နော်အကုသို့မဖြစ်ပါဘူးနော်သူတို့ပါတယ်လို့မျက်စိမမြင်လို့ကမြင်နေတာဟုတ်ကဲ့အဲ့တော့ဒီဟန်ကြီးကဖြတ်ပြီးတဲ့လျှောက်တယ်။အော်သူကယဟန္တာဖြစ်လို့အောင်ပညာဉာဏ်နဲ့ကုသိုလ်တွေပါပြီမယ်လို့မျက်စိပွေသွားတာပါအကြောင်းလုံးဖျားလို့ဖျားကိုဖြောက်ပါတယ်ဟုတ်ကဲ့အဲ့တော့ဖျားရတာဟာသူ့အတိတ်ကပြုခဲ့တော့အကုသလကမ္မဤအကျိုးဝိပါကဟုတ်ကဲ့မျက်စိပွေတာကပါတယ်အကျိုးဝိပါကသူအတိတ်ကပြုခဲ့တဲ့အရာအကြောင်းကမ္မနော်ဘယ်လိုပြုခဲ့တာလဲဆိုတော့တဘဝမှာသူကမျက်စိအထူးခုဆရာဖြစ်တယ်ဟုတ်ကဲ့အဲလိုဖြစ်တဲ့အချိန်မှာစိတ်ကုမဲ့လူနာကသူ့ကိုပတ်စံပေးနေနော်လူတဲ့အရူလာလို့နော်သူဟာငွေလိုတော့ကိုပေးနိုင်ပါတယ်လို့လူနာကပြောတော့ဒီဖြေးဆရာကခုပြေးနော်ခုပြေးတော့မျက်စိရောတာဟာတဖြည်းဖြည်းသက်သာလာသက်သာလာလို့ပြောက်တော့မယ်ဆိုတော့ကဲပြောက်တော့မယ်နော်ဒီဥရင်ကိုသူပြောထားတဲ့အခါသိငွေလည်းပေးပါလို့ပြောတော့ဒီလူနာကပတ်စံပေးရမှာနှမျောလို့မျက်စိရောတာကမပြောက်သေးပါဘူးလို့ပြောတယ်ဟုတ်ကဲ့အဲ့ဒီလိုပြောလိုက်တော့သူကဘာဖြစ်လို့စိတ်ဆရာကစိတ်ဆိုးတယ်ဟုတ်ကဲ့ဘာကြောင့်စိတ်ဆိုးတာလဲငွေမရတာလဲစိတ်ဆိုးတယ်သူ့ရဲ့ပညာကုန်ကိုလည်းပဲဖြိခိုက်လို့စိတ်ဆိုးတယ်အဲ့တော့သူကမလုပ်တော့မျက်စိကွယ်စီတဲ့သေးကိုပြေးပြီးကြက်ကြီးမပြောက်သေးရင်ဒီသေးလေးထလိုက်ဆိုပြီးတော့ပြေးပြီးတော့သူထွက်သွားတော့ပြီးရှင်းကလူနာကသူပြောတဲ့အတိုင်းထလိုက်တော့မျက်စိကွယ်သွားတယ်ဟုတ်ကဲ့အဲ့ဒီလိုကြွယ်တာပါတယ်နော်အကုသလကမ္မမျက်စိကြွယ်အောင်လုပ်ခဲ့ပါတယ်နော်ဒေါသစိတ်ဟုတ်ကဲ့အဲ့ဒီစိတ်ကပါစိတ်နော်မနောဝိညာဉ်ကမလုပ်လိုက်တာနော်ကာယကမ္မဖြစ်အောင်လုပ်လိုက်အဲ့ဒီကာယကမ္မကမလုပ်လိုက်တာနော် ညစီကိုရစီတိုင်အောင်အကျိုးပြုဟုတ်ကဲ့အဲ့ဒီမှာပါတဲ့ပါတယ်ရောစေရနာစေတသိက်နဲ့မနောဝိညာဉ်တို့ဤအလုတ်ကြောင့်ပါပေါ်လာတာရောအတုတလကံစွာအာပါပေါ်လာရောအတုတလကံစွာအာအဲ့ဒီဟာဟာပါတယ်အကြောင်းတရားအဲ့ဒါဟာချုပ်ပြောင်းမသွားဘူးသူ့နောက်ကပါဖြစ်ရောဘဝအဆက်ဆက်ကာယူလိုက်လာအကျိုးပေးဖို့အချိန်ရောက်လာတော့အဲ့ဒီအကျိုးကိုပေးလိုက်တယ်ပေးလိုက်တော့သူဟာမဖြစ်သွားတော့သူကိုယ်တိုင်မျက်စိကိုယ်သွားတယ်ဟုတ်ကဲ့ပစ္စုပန်မှာသက္ခုပါလာမျက်စိကိုယ်ရာခြင်းဒီအတိတ်ကသူပြုခဲ့တော့အကုသလကံမှကြောက်ဟုတ်ကဲ့အဲ့ဒီအကုသလကံကိုဖြစ်အောင်လုပ်ပေးတာကသူမနောဝိညာဉ်ဟုတ်ကဲ့အကုသုစေရနာအဲ့ဒီမနောဝိညာဉ်ဒီအကုသိုလ်စေတနာနဲ့တွဲပြီးအလုပ်လုပ်သူဟာဘာဖြစ်တော့အလွန်ခက်မြက်တယ်နော်သူပဲဥဆောင်သူပဲအကြီးကဲသူပဲအရာရာကိုဖန်ပြီးတယ်လို့ပြောတဲ့နေရာမှာအခုဘာကိုဖန်ပြီးလိုက်ကြတော့အတိတ်တုန်းကကြမ်းမြတ်စိတ်ွယ်အောင်ဒီစိတ်ကဖန်ပြီးလိုက်တယ်နောက်တစ်ခါပြစ်စုံပန်ကြတော့ဒီအကုသိုလ်တရားကသူမျက်စိွယ်သွားအောင်ဖန်ပြီးလိုက်တယ်ဟုတ်ပါလားအဲ့ဒီသဘောကြီးဟာဘုသူ့ရဲ့သွားအားဖြင့်ဓမ္မမှာဖြစ်နေတဲ့မနောဝိညာဉ်ဤသွားအားဓမ္မစက်မှာဖြစ်တဲ့မနောဝိညာဉ်ဤသွားအားဟုတ်ကဲ့လားဒါဟာပါတယ်အကုသလဓမ္မဤအစွမ်းနေဟုတ်ပါလားအေးအဲ့ဒီသဘောကြီးကိုဘုရားရှင်ကဒေသနာမှာဒီလိုဆရာရဟောပြပါတယ်နော်အဲ့ဒါဟာဘာလို့သဘောပေါက်စီလို့လို့နံခန္ဓာလို့ခေါ်တဲ့စိတ်အဖို့ရဲ့စီးရဲမှာဝိညာဉ်ခန္ဓာ၊ဒိဉ္ဇခန္ဓာ၊သင်္ခါရခန္ဓာတို့ဖြစ်ဘယ်လိုအစွမ်းချက်တုံးဝိညာဉ်ခန္ဓာအစွမ်းချက်ကဒီဝိညာဉ်ခန္ဓာဟာဝိပါကဝေါ၊ကိလေသာဝေါ၊ကမ္မဝေါ၃ခုထဲမှာဘယ်ရအထက်ဆုံးလို့မနောဝိညာဉ်စိတ်ဤကမ္မဝေါမှာအလုံးလို့ဆိုမနောဝိညာဉ်စိတ်နော်ဘယ်ဝမှာအလုံးလို့တဲ့ကမ္မဝမအလုံးလို့သောမနောဝိညာဉ်ဒီအထက်မြတ်ဆုံးသူနဲ့လုံးမှာပါရစေတော့ကမ္မပဋ္ဌာမြောက်ဟုတ်ကဲ့သူနဲ့လုံးမှာပါဖြစ်တယ်ကမ္မပဋ္ဌာမြောက်တယ်ကမ္မပဋ္ဌာမြောက်တယ်ဆိုရတဲ့တကယ်နဲ့ပါအာရုံထွက်လာတယ်ကံစွမ်းအာရုံထွက်လာတယ်အဲ့ဒီကံစွမ်းအာရုံဟာအဲ့ဒီပြုတဲ့လူနောက်ကိုစဉ်ဆက်မဲ့ပြတ်ကလျွေကလျွေလိုက်ပါနေတယ်ဟုတ်ကဲ့လားအဲ့တော့ကုသလကမ္မလည်းပဲကုသိုလ်ဖြစ်နေလိုက်တယ်အကုသလကမ္မကလည်းအကုသိုလ်ဖြစ်နေလိုက်ပါလေနော်အဲ့ဒီသဘာဝအရေခါဒီဝိညာဏဓာတုခေါ်ရပါလေသိစိတ်သဘာဝဟုတ်ကဲ့သိစိတ်ဆိုတာဟာတိယတိကြောင့်အတွေ့ဝိပါကဝမှလည်းသူအလုံးလုံးပြည့်ပြရပါလေနော်ဒီတဘောမှာလည်းအလုံးလုံးပြည့်ပြီးတော့ပါလေ။သမာဝုမှာလည်းအလုံးလုံးပြည့်။အဲ့ဒီလိုပါလေ။အလုံးကြီးစဉ်ဆက်မပြတ်လောက်ပါ။နော်။ဘယ်မှာလုံးနေတာလဲ။နာမဲခန္ဓာ။ဟုတ်ကဲ့။နာမဲခန္ဓာလို့ခေါ်တဲ့နာခန္ဓာတဲ့မှာသူ့ကိုပြည့်ပြခွဲထုတ်လိုက်တော့ဘယ်လိုခေါ်လဲ။ဝိညာဉ်နဲ့ခန္ဓာ။ဝိညာဉ်နဲ့ခန္ဓာဟာလည်းပဲနာမဲခန္ဓာနဲ့တွဲယူစင်စမပြအလုပ်တွေလုပ်နေရတယ်ဟုတ်ကဲ့သူဖာတဲ့အချိန်ကစပြီးလုပ်ရတာတော့ငါစရွေးဝိညာဉ်လေးကလည်းပဲအလုပ်လုပ်ရပါလေเนาะဘယ်အချိန်ကစလုပ်လို့ရတာလဲပရိသေတည်တဲ့အချိန်တွေကပရိသေတည်တဲ့ဆိုတဲ့အချိန်မှာเนาะပရိသေတည်တဲ့အချိန်မှာဒီအတိတ်ကကံစွမ်းအားကပါတယ်နံပီရနော်ရုပ်ပိဇာနှစ်ခုကိုပြေးပေးလိုက်တာပြေးပေးလိုက်တဲ့ခန္ဓာပိဇာရဲ့မှာအပါလာတဲ့ဝိညာဏဓာတ်ပါလေနံပိဇာရဲ့မှာပါပါလို့ဝိညာဏဓာတ်ပါလေအဲ့ဒီဝိညာဏဓာတ်ကဒီနမက်ခန္ဓာရှင်ရဲ့အတွက်သူဆက်၍အမြဲတမ်းအလုပ်လုပ်ကြည့်နော်ပရိသေတွေပြေးပြီးတဲ့နောက်မှာဖြစ်ပေါ်နေတဲ့စိတ်တွေကိုတော့ဘဝင်စိတ်လို့ခေါ်တယ်ဟုတ်ကဲ့ပရိသေတေပြီးပြီးချင်းနောက်ဖြစ်တဲ့စိတ်တွေကပါစိတ်တွေဘဝင်စိတ်အဲ့ဒီဘဝင်စိတ်ဆိုတဲ့သဘောဟာတဲ့ဗာနဲ့တူလို့ဆိုရင်အသက်ကြီးတဲ့လူတွေပေါ့အခုလူရိုးရိုးလူတွေဖြစ်လာတဲ့အခါကျညံ့ညံ့မအိတ်ကူလာ အဲ့ဒီအဲ့ဒီခါကျတော့ပြည်ပြဝဝအိပ်ပျော်နေတဲ့ခါဖြစ်တဲ့စိတ်ကူလည်းပဲဘဝင်စိတ်ခေါ်တယ်။အဲ့ဒီစိတ်ကူလည်းပါခေါ်တော့ဘဝင်စိတ်ခေါ်တယ်။အဲ့ဒီပဋိဒိဋ္ဌိတေဃာသပဋိဒိဋ္ဌိတေဃာသကလေးလေးမှာဖြစ်နေတဲ့စိတ်ကူလည်းပါခေါ်တော့ဘဝင်စိတ်ကိုခေါ်ပါတယ်။အဲ့ဒီဟာလည်းပါတယ်ဝိညာဏဓာတ်ပါတယ်။ဟုတ်ကဲ့ဘဝင်စိတ်ထဲမှာလည်းပါပါတော့ဝိညာဏဓာတ်ပါတယ်နော်။အဲ့တော့ဝိညာဏဓာတ်ဟာအိတ်စိတ်မှာလည်းပါတယ်နိုးနေတဲ့အချိန်မှာလေသူပါတယ်သူမပါလို့ကိုမပြီးဘူးအမြဲတမ်းပါတယ်အလုံးလုံးမရဟုတ်ကဲ့လားဝိညာဏဓာတ်ဒီအဲ့ဒီအချိန်မှာလေအလုံးလုံးရတယ်နိုးနေတဲ့အချိန်မှာလေလုံးလုံးရတယ်အဲ့နေတဲ့အချိန်မှာတော့နာမခန္ဓာရှင်ရေးကိစ္စကိုသူလုံးပါတယ်နော်နိုးနေတဲ့အချိန်မှာတော့ခဏပြောခဲ့တဲ့ဉာဏ်သိတွေ့ကြားသိတွေ့နော်အလုံး၅ပါးကိုသိတဲ့စိတ်ကြီးလည်းလုတ်ပါတယ်အလုံး၅ပါးနဲ့တွဲပြီးတော့အခုပြောရဲပါတယ်နော်အတိတ်ပဲပေါ်ခြင်းပြီးတော့ပါတယ်နော်ချစ်ချင်းမုန်းခြင်းအစရှိတဲ့ဟာတွေကိုလည်းပဲမနှောဝင်ခြင်းအဖြစ်နဲ့အလုတ်တွေလုတ်ပါတယ်နော်အဲ့ဒီလိုလုတ်နေလို့နော်ဘယ်သူအလုတ်လုတ်နေလို့ဝိညာဉ်နဲ့ခန္ဓာအလုတ်လုတ်နေလို့ဒီอยู่เป็ดขันธ์นั้นเตื้อนนี่แหละขันธ์5บาฮะရှင်น่ะถูกป่ะดีนังขันธ์ตะเป็ดเลยไม่ရှင်ได้นี่ยุคขันธ์ตะเป็ดเลยไม่ရှင်ได้นี่ยุคขันธ์เนี่ยนังขันธ์รู้ผู้ด้วยพี่တော့ส่องด้วยจํามาရှင်มาเลยเนาะเออไอ้นังขันธ์มาบดุอ่ะอุทานนี่ล่ะวิญญาณโซดิสิได้ตัวก็ဖူးဆောင်တယ်ဝိညာဉ်နဲ့ခန္ဓာကဖူးဆောင်တယ်နော်အဲ့တော့အဲ့ဒီသဘောမှားတဲ့သိရမယ့်အချက်ကဒီဝိညာဏဓာတ်ကနော်ဝိညာဏဓာတ်ဆိုရယ်သိတဲ့သဘောလေးဝိညာဉ်သဘောလေးဟာပဋိသေရေတေကလေးကသူပါလို့ရတာနော်သူတာဝန်ကိုသူဖန်ဆောင်ရတယ်ဒီပိုင်းကသူပါလို့သူရှင်ရေးလုပ်တယ်ဒီပိုင်းကသိရေးလုပ်တယ်ဟုတ်ကဲ့အဲ့နေတဲ့အခါပဋိပ္ပရိတေတုံခါများမှာသူပါလို့တော့ရှင်ရေလုပ်ပါတယ်နော်နိုးနေတဲ့အချိန်မှာတော့ပါလို့တော့သိရေလုပ်ပါတယ်ဟုတ်ပါလားအဲ့ဒီလိုအလုတ်မျိုးစလုံးကိုဒီဝိညာဏနာတက်ကလေးကလုပ်နေရတဲ့သဘောမှရက်လို့ရလားမရပါဘူးနားလို့ရလားမရဘူးသူအလုတ်လုပ်နေလို့သာရင်ဒီခန္ဓာ၅ပါးကဆက်လက်ပြီးတော့ရှင်သန်တာနော်အဲ့တော့ခန္ဓာ၅ပါးပြင်သံမှုအတွက်ကသူကန္တာနဲ့သူလုပ်ပြီးလုပ်ကြရမှာပါတယ်ဝိညာဏခေါ်တဲ့နန္ဒဟာနော်သိတဲ့သဘောဟာရှေ့ဆုံးကဥဆောင်ပြီးတော့ဆောင်ရွက်ရတယ်နော်သူဒီပင်နေပါတယ်လို့ဥဆောင်သူဒီပင်အကြည့်ဖြစ်အရာရာသူသာပြင်ဆောင်ရွက်တယ်ဟုတ်ပါလားအဲ့ဒီလိုသူဆောင်ရွက်လို့လည်းပဲဘာဖြစ်နေတာလဲဘဝစဉ်ဆက်ဖြစ်ပြနေရတယ်เนาะနံခန္ဓာရဲ့မှာပါတော့ပါတယ်မနောဝိညာဉ်ဥဆောင်နေလို့ဘဝစဉ်ဆက်ဖြစ်နေပြနေရတယ်အဲ့ဒီဘောလေးကိုသိချာစဉ်းစားရအောင်เนาะဘဝစဉ်ဆက်ဖြစ်နေပြနေတဲ့ခဲမှာဘာလို့ပါနေတာလဲဝိညာဉ်ပါတယ်အဲ့ဒီဝိညာဉ်ဟာဘာဝိညာဉ်လဲဥဆောင်နေလို့ဝိညာဉ်ရှေ့သွားဝိညာဉ်ဖန်ပြီးရဲ့ဝိညာဉ်ဟုတ်ကဲ့ဖန်ပြီးရဲဆိုတာဘာလို့နေတာလဲအခုပဋိသေရေတည်လိုက်တယ်ဆိုရဲအလုပ်ကဘာလို့လိုက်တာလဲဖန်ပြီးလိုက်တာဟုတ်ဘူးလားပဋိသေရေတည်လိုက်တယ်ဆိုရဲကဖန်ပြီးလိုက်တာဖန်ပြီးလိုက်တာဘယ်သူကဖန်ပြီးလိုက်တာလဲကံသွာအားကအဲ့ဒီကံသွာအားကဘယ်သူနဲ့တိဆောက်ခဲ့တာလဲမနောဝိညာဉ်နဲ့ကမ္မဝုမတိဆောက်လိုက်လို့ကံသွာအားကပေါ်တာဟုတ်ကဲ့ကံသွာအားပေါ်ကောပြန်မှာတော့မနောဝိညာဉ်။ဘယ်မှာအလုပ်လုပ်တာတော့ကမ္မဘောအဲဒီကမ္မပဋ္ဌာန်မြောက်အောင်လုပ်တဲ့ကုသိုလ်အကုသိုလ်တို့ဒီပါတယ်လို့ကမ္မတတ္တိနော်ကမ္မတတ္တိကံစွမ်းအာတိသူပြုသောသူနဲ့အမြဲတမ်းချက်ချက်မကွာလိုက်ပါတယ်ဟုတ်ကဲ့လားချက်ချက်မကွာလိုက်ပါပြီးတော့ဘာလုပ်တာတော့ဖန်ပြီးရဟုတ်ကဲ့လားဘယ်လိုဖန်ပြီးရတော့ လူဖြစ်အောင်လည်းဖန်ပြီးတယ်သရိသန်တ attva ဖြစ်အောင်လည်းဖန်ပြီးတယ်ဟုတ်ပါလားပြီးတော့ပါတယ်နော်ဘဝမှာရှိနေတဲ့လုပ်ငန်းအသီးသီးကိုလည်းပဲပါလို့တို့ထောက်ပံ့တဲ့အပိုင်းမှာလည်းကံကအလုံးလုံးတဲ့ဆုပ်ယုပ်အောင်လုပ်တဲ့အပိုင်းမှာလည်းကံကလုံးလုံးတဲ့ဟုတ်ပါလားအဲ့ဒီသဘောတဘာဝတွေကိုဉာဏ်နဲ့ရှင်ရွေးရှင်ရင်တတ်လာတော့တဲ့အဲ့ဒီကောင်းမကောင်းတဘာဝတွေအဲ့ဒီမှာခုနကပြောတဲ့အကြောင်းအရာကအကြောင်းအရာကတစ်ခုပဲပါတယ်မကောင်းတဲ့အကုသလမနောဝိညာဉ်အကုသိုလ်ဖြစ်စေသောမနောဝိညာဉ်ကဒီတစ်ခုပါလာမထေကိုအဖြစ်အောင်လုပ်ပြရတော့မျက်စိကိုယ်အောင်လုပ်ပြရဟုတ်ကဲ့လားအဲ့ဒါကိုတော့ပါတယ်အကုသိုလ်ဤအကျိုးဟုတ်ပါလားမြင်ရတွေ့ရအဲ့ဒီလိုပဲကုသိုလ်ဤအကျိုးလည်းပဲမြင်ရတွေ့ရအဲ့ဒီဟာဘုရားဟောတဲ့ခொနည်းပထမဂါထာနဲ့ဒုတိယဂါထာနော်ဒုတိယဂါထာမှာလည်းပဲဒီလိုပဲပြောတယ်မနောပုပ်ပင်ကမာစိတ်သာခြင်းဖြေသွားနော်မနောသစ္စာစိတ်သာခြင်းအစီအကေမနောမယစိတ်ရဲ့ပဲအလုံးကိုဆောင်ရွက်ပေးတယ်နော်ပြီးတော့ပါလို့မနတာစီပတ္တဏီနာနော်ပတ္တဏီနာဆိုပါတယ်လို့ကောင်းမွန်စင်ကြယ်သောစိတ်နှင့်အလုံးလုံးခဲ့ရင်နော်မနတာစီပတ္တဏီနာဘာတတိဝါသရောတိဝါပြောတော်တော်လုပ်တော်တော်တတော်နံထိုပုဂ္ဂိုလ်နောက်ကိုဒုက္ခံဒုက္ခရင်းအနွေတိအစင်မပြတ်လိုက်တယ်နော်ဒါလည်းတော့ခាយဝအနုပါယိလူဤနောက်ကအရေးစီစင်ဆက်မပြတ်ခាយဝပါပြီးတကယ်ဆိုကုသလကံသောအာဃလေဝထိုကုသိုလ်ကိုပြုတော်သူဤနောက်ကစင်ဆက်မပြတ်ခាយဝလိုက်ပါလေဟုတ်ကဲ့လားအဲ့တော့နှစ်ပိုင်းပေါ်လေစားတယ်တော့အကုသိုလ်သွားအားကလည်းပဲသူစင်စမပြလိုက်ပါပြီးတော့အကျိုးပေးဖို့အချိန်ကြတော့အကုသိုလ်အကျိုးပေးပါတယ်ထို့အတူကုသလကမ္မကလည်းပဲဒီပုဂ္ဂိုလ်ဤနောက်မှာကပ်၍လိုက်ပါလာပြီးတော့အကျိုးပေးဖို့အချိန်တန်တဲ့အခါအကျိုးပေးပါလေနော်အဲ့ဒီမှာဟိုဝုထုကြောင်းလေးနော်အဲ့ဒီဝုထုကြောင်းဟာကြားဘူးကြားမယ်နော်နာမည်ကမထကုံကလေးမထကုံကလေးဆိုတာကလေးတွေမှာမြန်မာလူပြန်ထားတာလေးကြောင်းရှိတယ်နော်ဒီပုဂ္ဂိုလ်ကအဖေလုပ်တဲ့ပုဂ္ဂိုလ်ကတထေးပါနော်တထေးကြီးကအလုံးနှမျောတယ်နှမျောတော့ဟိုသူ့သားလေးကိုဒီငထောင်းလေးဆင်ပေးဖို့ဟာပဋိင္ဒေကိုအရင်ပဋိင္ကလည်းပေးရမယ်ပဋိင္ဒေကဆွေဖို့ရင်လည်းသူဆုံးချုံးမယ်အဲ့တော့သူကိုယ်တိုင်ဆွေကိုအပြားခတ်ပြီးအလိတ်ကလေးလိတ်ပြီးတော့နော်သူ့သားလေးကိုဆင်တယ်ဟုတ်ကဲ့လားဒါကြောင့်မို့လို့သူ့ကိုမတ်ထကုံကလေးဆွေနှထောင်းမောင်ဟုတ်ကဲ့အဲ့လိုခေါ်တာနော်အဲ့ဒီကလေးလေးကသူအဲ့ဟာနဲ့သူတဖြည်းဖြည်းကြီးမားလာအဲ့ဒီမှာအကြောင်းအားလျော်စွာဒီကလေးလေးဟာတော်တော်တည်တတ်တဲ့အရွယ်ရောက်လာတော့ယောဂဝေဒနာဖြစ်တယ်ယောဂဖြစ်တော့အဖေလုတ်တဲ့တဖြည်းကြီးကဒီသားလေးကိုဆရာပါပြင့်ပြီးတော့ကုသရင်ကုသတဲ့ဖြေကုန်ကြမှာဆိုလို့သူများကိုသေနီကောင်းဖြစ်ရင်ပေးပါဆိုပြီးတော့သေနီဟိုမေးကြည့်မင်းနဲ့သူကုရဲသူဟာသူကုရဲသူဟာသူကုတော့ယောဂါကမပြောက်ဘူးတဖြည်းဖြည်းတဖြည်းဖြည်းကျွန်းလာတယ်ဟုတ်ကဲ့ယောဂါကျွန်းလာပြီဆိုတာကိုတဖြည်းဖြည်းတီးတော့ဒီသားလေးဟာပြေတော့မယ်ဆိုတာသူသိပြီပြီးတော့ဘယ်လိုပူပါနော်သူသားလေးပြေသွားရင်ပြေတဲ့အတုပါကိုလာပြီးတော့မိဆွေတွေကမေးကြရင်သူ့အိမ်ထဲကိုဝင်လာကြမယ်ဝင်ရင်သူ့ပစ္စည်းတွေကိုအဲ့တွေကတွေ့မယ်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာကိုကာကွယ်ဖို့အတွက်စေကနီးပြီးဖြစ်တဲ့သားလေးကိုအိမ်ရှိကပြင်းမှာထုတ်ထားတယ်ဟုတ်ကဲ့ အဲ့ဒီလိုအိမ်ရှိကပြင်းမှာထုတ်ထားတာမနဲ့စောတော့ဟုတ်ကဲ့အဲ့တော့ဘုရားရှင်ကမနဲ့အိယာထာဝီဆိုရင်လောကကြီးမှာရှိနေတဲ့ပုဂ္ဂိုလ်တွေဘယ်ပုဂ္ဂိုလ်ကိုကူမရမယ်ဘယ်ပုဂ္ဂိုလ်ကိုကယ်တင်ရမယ်ဆိုတာကိုကြည့်တယ်ဉာဏ်တော်နဲ့ကြည့်တယ်ကြည့်တဲ့အခါကျတော့အဲ့ဒီမัทธကုံဒလီကိုမြင်နေဟုတ်ကဲ့မြင်တော့ဘုရားရှင်ကမัทธကုံဒလီကြီးကအိမ်ကိုကျွတ်သွားတယ်နော်ကျွတ်သွားပြီးတော့သူ့အိမ်ရှိမှရက်ရက်တော့မัทธကုံဒလီကကျော်ပေးပြီးတော့လမ်းကိုကျော်ပေးပြီးတော့အိမ်ထဲမှာလှည့်နေတော့ဘုရားကနေပြီးတော့ရောင်ကြီးတော့ထွက်လိုက်ရောင်ကြီးတော့ထွက်လိုက်တော့အိမ်ထဲလင်းသွားလင်းသွားတဲ့အခါကျတော့မัทธကုံဒလီကအံ့ဩသွားတယ်ဘယ်လိုပါလဲလင်းလို့ပါလားဆိုတော့သူလှည့်ပြီးတော့ဘုရားကိုကြည့်ရယ်နော်ဘုရားကိုကြည့်လိုက်တဲ့အခါကျတော့မှဘုရားရှင်ကိုသူမြင်ရတယ်နော်မြင်ရတော့ဘုရားရှင်ဤတကူတော်နဲ့ဘုရားရှင်ဤယူပကာယကိုမြင်တော့သူဒီလိုတကူကြည့်တဲ့ပုဂ္ဂိုလ်ကြီးကိုအခုခါမှပဲမြင်ဘူးရယ်ဆိုပြီးသူပါလို့အလွန်ဝန်းတာတယ်ဝန်းတာတဲ့အတွက်ဘုရားကိုပါလို့ရှစ်ခိုးတယ်ပူဇော်တယ်ဟုတ်ကဲ့အဲ့ဒီလိုရှစ်ခိုးပူဇော်တဲ့ဟာပါတယ်ကုသလကမ္မဟုတ်ကဲ့ပြန်မာတော့မနောကမ္မကဥဆောင်နေရှစ်ခိုးတယ်ဆိုတဲ့ကာယကံမှုဝိညာဉ်မှုကိုသူပြုတယ်ဟုတ်ပါလားအဲ့ဒီလိုပြုတော့သူအလွန်ဝန်းသာပြီးတော့နေရင်ပဲသူပြေသွားတယ်ဟုတ်ကဲ့လားဒါစိတ်နဲ့ပြေသွားတာလို့ကုသလကမ္မဤအစွမ်းနဲ့ပြေသွားတာပြေသွားတဲ့အခါကျတော့သူနတ်ပြည်မှာနတ်သားသွားဖြစ်တယ်ဟုတ်ကဲ့လားအဲ့ဒီဟာဟာနတ်သားဖြစ်တာကပါတယ်နော်အကျိုးနော်အကြောင်းတရားကပါတယ်နော်ဘုရားရှင်ကိုကြည်ညိုယူသေး၍စိတ်ခိုးပူဇော်ခြင်းသည်အကြောင်းတရားဟုတ်ကဲ့လားအခုကျွန်တော်တို့ဗုဒ္ဓတရားကိစ္စမင်းနဲ့ပါလုပ်နေတာနော်ပူဇော်တယ်ဟုတ်ကဲ့လားအခုပါတယ်နော်ဒီဝိညာဏဓာတုဤသဘာဝကိုသိ၍ကုသလကမ္မအကုသလကမ္မတို့ဤအကြောင်းကိုပါလုပ်နေတာနော်ဆင်ခြင်းနေတာအဲ့ဒီဆင်ခြင်းတဲ့သဘောမျိုးတော့ကလေးကမသိဘူးသို့တော်သူကသိတော့ဝမ်းမြဝမ်းသာဖျားရှင်ကိုကြည်ညိုတရားနှင့်ချစ်ခိုးပူဇော်ခြင်းဆိုတဲ့အလုပ်ကိုလုပ်တယ်ဟုတ်ကဲ့လုပ်ကြပါစေတော့ဒီကုသိုလ်စွမ်းအားနော်ကုသလကမ္မဤစွမ်းအားကချက်ချင်းပဲကပ်ပြီးတော့သူ့ကိုအကျိုးပေးတယ်ဘယ်မှာအကျိုးပေးလို့နတ်ကြီးမှာအကျိုးပေးတယ်နော်ဒီအကြောင်းကဒီဇက်ကလေးကဘာလို့ပြောနေတာလဲကုသိုလ်ဤစွမ်းအားဤကုသိုလ်ပြုတော်သူဤနောက်သို့အရေးပါမှာထက်ချက်မကွာလိုက်ပါတယ်ဆိုတဲ့သဘောကိုဘုရားကဟောတာပါဟုတ်ကဲ့အဲ့တော့အဲ့ဒါဟာလည်းပဲပါတယ်ဝိညာဏဓာတ်ဤစွမ်းနော်ဘာဝိညာဏဓာတ်လို့မနောဝိညာဏဓာတ်ဘယ်မှာအလုံးလုံးတဲ့ဟာတော့ကမ္မဝုမှာအလုလုတဲ့မနောဝိညာဏတ္တဘုသူနဲ့တွဲအလုလုတာတော့ကောင်းသောစေတနာနှင့်တွဲအလုလုတာဟုတ်ပါလားအဲ့တော့ဒီသဘောဒီသဘာဝများပြီးပါတယ်နော်လူတိုင်းလူတိုင်းဤပါတယ်နံခန္ဓာမှာဖြစ်နေတဲ့သဘာဝတရားများနော်ဒီနံခန္ဓာတိုင်းမှာနော်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ငါပဲဖြစ်ဖြစ်ပြမာပဲဖြစ်ဖြစ်ဗာခန္ဓာရှိတယ်နံခန္ဓာရှိတယ်အဲ့ဒီနံခန္ဓာဟာဒီသဘောအတိုင်းပဲသွားတယ်ဟုတ်ကဲ့လားကောင်းသောအလုပ်ကောင်းသောကမ္မကိုလုပ်လို့ရှိရင်ကောင်းသောကမ္မဤအစွမ်းကသူနဲ့ထက်ပြတ်မကွာကတ်လာတယ်မကောင်းသောအလုပ်ကိုလုပ်ရင်လည်းပဲမကောင်းသောကမ္မဤစွမ်းအားကသူပုဂ္ဂိုလ်နဲ့ထက်ချက်မကွာလိုက်ပါလာတယ်အဲ့တော့သံသရာတစ်ယောက်မှာဘယ်ခါမှဒီကုသိုလ်အကုသိုလ်တရားတို့ဟာသူပြေးဖို့အခွင့်မကြုံသေးခင်တာပါလို့နေတာစောင့်ဆိုင်နေတယ်အခွင့်ကျုံလာလို့အားပြည့်ရင်သူ့ရဲ့အကျိုးကုသိုလ်အကျိုးအကုသိုလ်အကျိုးတွေပြီးပါတယ်နော်အဲ့ဒါကပါတယ်သဘာဝတရားတွေအဲ့ဒီမှာအခုသင်ခြင်းရမယ်အချက်နော်သင်ရမယ်အချက်ကပါတယ်ဝိညာဉ်နဲ့ခန္ဓာရဲ့ဒုက္ခဟုတ်ကဲ့လားဘုသူ့ရဲ့ဒုက္ခတော့ဝိညာဉ်နဲ့ခန္ဓာရဲ့ဒုက္ခကိုသင်ကျင်တတ်ဖို့ဟုတ်ကဲ့လား วิญญาณในขณะหาคุดูอาคุดูเรียวสองยอดปีละเดอะคุวิญญาณในขณะที่ทุกข์คู่อะไรมาลูกปัญชาสิ่งอยู่ที่ปัญชาอยู่ที่ดูใจเอาสิ่งใดอย่างหนึ่งสิ่งใดอย่างหนึ่งเข้ากันไอ้เราไอ้ที่ทุกข์เจ้ามาลูกสิ่งนี้ไอ้ยังไงอ่ะพิโอเกเรตบาวาติอาริเนตุดูเวเข้ากันที่อยู่ในขณะมาเลยเวစင်စမပြမယမနာအလုံးလုံးနေရတဲ့ယုတ်တ္တိဤဒုက္ခနော်ဝေဒနာခန္ဓာမှာလည်းပဲခံစားမှုသဘောတွေစင်စမပြမယမနာလုံးနေရလို့ဖြစ်ပေါ်တဲ့ဒုက္ခသင်ရဲ့ခန္ဓာမှာလည်းပဲမယမနာမှတ်သားတဲ့အလုပ်တွေကိုလုံးနေရတဲ့ဒုက္ခဒုတုသင်္ခါရခေါ်တဲ့သေဒနာသင်္ခါရကလည်းမယမနာအလုပ်တွေလုံးနေရတဲ့အတွက်ဒုက္ခအခုဝိညာဉ်နဲ့ခန္ဓာကလည်းပဲပဋိစ္စသီတေကလေးကဒီဘဝရဲ့တာဝန်သိမှုဆိုတဲ့ဝိညာဏကိစ္စကိုရေချင်ကြည့်ဒီလိုလိုမှာနော်သိရင်တိုင်အောင်ဟုတ်ကဲ့ရက်လို့ရလားမရဘူးနားလို့ရလားမရဘူးဝိညာဉ်ကလည်းလုံနေရတာဟုတ်ကဲ့အဲ့ဒီလိုရက်လို့မရနားလို့မရတဲ့သဘောစီရင်မြင်ပါတယ်လို့ဒုက္ခသင်္ခါရအဲ့ဒီသင်္ခါရဒီဒုက္ခလားဒုက္ခလားဒုက္ခဝိညာဉ်နဲ့ခန္ဓာဤသင်္ခါရဒုက္ခဟုတ်ပါလားအဲ့ဒီသဘောကိုမြင်မှပါတယ်ဝိညာဉ်နဲ့ခန္ဓာမှာလည်းပဲဒုက္ခအပြည့်ရှိတယ်နော်သင်္ညေခါရသင်္ခါရခန္ဓာတို့မှာလည်းပဲဒုက္ခအပြည့်ရှိတယ်အဲ့တော့ခန္ဓာ၅ပါးရဲ့လူကြည်မိရင်ဒုက္ခကအပြည့်အဝရှိတယ်အရှင်းအမြဲရှိတယ်ဟုတ်ပါလားအဲ့ဒီလိုရှိနေတဲ့သင်္ခါရဒုက္ခဝိညာဉ်နဲ့ခန္ဓာမှာရှိနေတဲ့ဒုက္ခအဖြစ်အပျက်နဲ့ခင်းတော်နေရတဲ့ဒုက္ခဒီလိုရှိနေမှန်ကိုဘာနဲ့မှသိရတော့ပညာဉာဏ်နဲ့မှသိတာဘာနဲ့သိတာရောပညာဉာဏ်နဲ့မှသိပါတယ်သို့တော့အဲ့ဒီပညာဉာဏ်ရလာဖို့ကတော့မသိဘူးဒီအခုပြောတဲ့ပညာတွေဝိပဿနာပညာခေါ်တဲ့သဘာဝပညာတွေယုံနာအကြောင်းကိုလေ့လာတဲ့ပညာမျိုးကိုမလေ့လာရင်တော့ဒီအသိမျိုးကမရနိုင်ဘူးเนาะဒီအသိမျိုးရနိုင်တယ်ဆိုတာပါတယ်နော်ယုံနာအကြောင်းခန္ဓာအကြောင်းเนาะဒီပဋိစ္စသမုပ္ပါအကြောင်းเนาะသင်္ခါရအကြောင်းသဘောတွေကိုပေါက်ရောက်အောင်နားလည်အောင်ထပ်တလဲလဲနှလုံးသွင်းနေဖြင်းရင်နေမှဒီသဘာဝကိုသိတယ်ဟုတ်ကဲ့လားဘာရဲ့သဘာဝလဲဒုက္ခရဲ့သဘာဝဒုက္ခဟာခန္ဓာ၅ပါးစလုံးမှာကပ်ယူပါနေတယ်ယူပဲခန္ဓာမှာလဲဒုက္ခနဲ့ဝေဒနာခန္ဓာမှာလဲဒုက္ခနဲ့ပြင်းရဲ့ခန္ဓာမှာလဲဒုက္ခနဲ့သင်္ခါရရဲ့ခန္ဓာမှာလဲဒုက္ခနဲ့အခုပါတယ်နော်ဝိညာဉ်ရဲ့ခန္ဓာမှာလဲဒုက္ခနဲ့အဲ့ဒီဒုက္ခဟာရလို့မရနာလို့မရပါเนาะအဲ့ဒီတော့အဲ့ဒီသဘောတွေအဟုတ်ရှိတော့ညာလဲပဲဒါကိုဘာနဲ့မှသိနိုင်တာရောပညာဉာဏ်နဲ့မှသိနိုင်တာပညာဉာဏ်ကလည်းဘယ်ရောမှရတာရောဒီပညာဉာဏ်ကိုစနစ်တကျသိယူမှဟုတ်ကဲ့ဘာပညာတွေရောရုပ်အကြောင်းနာအကြောင်းခန္ဓာအကြောင်းဟုတ်ကဲ့လားအဲ့ဒီလိုကမ္မအကြောင်းဝိပါကအကြောင်းတို့ကိုစနစ်တကျသိယူမှဒီတဘာဝတွေကိုသိလာပါတယ်ဒီတဘာဝတွေသိမှပါတယ်ဒုက္ခဒီသဘောကိုသိပါတယ်ဘုရားကပြောခဲ့တဲ့ဒုက္ခဆိုတာဟာမျိုးတွေမှာရှိတာမဟုတ်ဘူးပါတယ်နော်မျိုးပေါင်းများစွာဟုတ်ကဲ့အခုနံခန္ဓာခွဲလိုက်တော့နံခန္ဓာဘယ်နှပါတော့၄ပါး၄ပါးစလုံးမှာပါရှိနေတော့ကံပါရှိရဲ့ထို့အတူယူဘက်ခန္ဓာပါလေဒုက္ခရှိရဲ့ခန္ဓာ၅ပါးရှိရဲ့ဒုက္ခကမလွတ်ဘူးဟုတ်ပါလားဒီသဘောကိုသိမှပါတယ်ဘဝဆိုတာဟာဒုက္ခနဲ့ခင်းီးသွားနေတာလို့မိမိဉာဏ်ကသိလာမယ်ဟုတ်ကဲ့ဘဝဆိုတာဘာနဲ့ခင်းီးသွားနေရတာဒုက္ခနဲ့ခင်းီးသွားနေရတာအဲ့ဒီလိုဒုက္ခနဲ့ခင်းီးသွားနေရတဲ့အဖြစ်မှသိချနှလုံးသွင်းမှုအရှင်းလာပါတယ်ဒီဒုက္ခဒီပင်သင်းရင်နော်ဘဝကိုမလုပ်ပြနေတာလေဒီထောင်ပြနေတာဟုတ်ကဲ့လား
ဒီဒုက္ခတွေပဲမလုပ်နေတာလေဘဝကိုတီထောင်ပေးနေတာအဲဒီတော့ဘဝကိုဒုက္ခကတီထောင်ပေးနေတယ်ဆိုတော့ဒီဒုက္ခတွေကိုဉာဏ်ကမြင်လာရင်ဒုက္ခနဲ့တီထောင်ထားတဲ့ဘဝကိုတွေ့တာစရာတတ်မဲ့စရာကောင်းသလားဒါကိုမေးရမယ်ဟုတ်ကဲ့ဘဝကမှနဲ့တီထောင်ထားတာလို့ဒုက္ခနဲ့တည်ဆောင်ထားတာအမှန်ပဲ။ဘာဖြစ်လို့လဲ။သိတဲ့သဘောလဲပဲဒုက္ခနဲ့မှတ်တဲ့သဘောလဲဒုက္ခနဲ့ခံစားတဲ့သဘောလဲဒုက္ခနဲ့ဟုတ်ပါလား။အသက်ရှင်နေရတာလဲဒုက္ခနဲ့နှလုံးပုံနေရတာလဲဒုက္ခနဲ့အဲ့ဒီဒုက္ခနဲ့တည်ဆောင်ထားတာပါလေ။ဘဝအဲ့ဒီဘဝမျိုးဟာတကယ်လူကျင်စရာတတ်မဲ့စရာကောင်းသလားလို့ကိုယ်ပိုင်ဉာဏ်နဲ့ပါလို့ရပါလား။ရှိဖြစ်ပါစဉ်းစားပါအဲ့တော့အဖြေကဘယ်လိုပေါ်လာမှာလဲဘဝအကြောင်းကိုအဟုတ်တကယ်သိလို့ဒုက္ခအကြောင်းကိုအဟုတ်နားလည်လာရင်ဘဝဆိုတာဟာတတ်မဲ့စရာတွေ့တာစရာမရှိဘူးဆိုတာသဘောပေါက်မယ်ဟုတ်ကဲ့လားဆရာကအဲ့ဒီလိုသဘောပေါက်မှာနော်သဘောပေါက်မှာပါတယ်ဘဝမှာနေနေရတဲ့အဖြစ်ကိုနီးမွေရာဟုတ်ကဲ့ဘဝမှာနေနေရတဲ့အဖြစ်ကိုနှီးမွေတာ။ဘာနဲ့နှီးမွေတာလဲ။ပညာဉာဏ်ရောက်နှီးမွေတာ။ပညာဉာဏ်ကဘာကိုပြနေရလဲ။ဒုက္ခသစ္စာ။ပညာဉာဏ်ကဘာကိုပြနေရလဲ။ဒုက္ခသစ္စာဆိုတော့အမှန်တရားကိုပြနေတော့ဒုက္ခကိုအဟုတ်မြင်ခြင်းရောက်ဒုက္ခနဲ့ဆူဆောက်ထားသောဘဝကိုဘာဖြစ်လဲ။မိမွေတော့အဲ့ဒီညံပါတော့မိကြီးရညံနော်အဲ့ဒီတော့အဟုတ်မိမွေလာပြီဆိုမှဖြစ်ရင်ဒီဘဝဒုက္ခနဲ့တည်ထားတဲ့ဘဝကလွမြောက်ခြင်းလေဟုတ်လားဒုက္ခနဲ့တည်ထားရတဲ့ဘဝကဘာလို့ဖြစ်တာလဲလွမြောက်ခြင်းလေအဲ့ဒီလိုလွမြောက်ခြင်းနဲ့စိတ်ကလေးဉာဏ်ဉာဏ်ကသွန်ပြလို့ဖြစ်ပေါ်တယ်ဟုတ်ကဲ့လားအဲ့ဒီလိုလွန်မြောက်ခြင်းနဲ့စိတ်ကိုတဲ့မုံစိတ်သူ့ကမြတာညာဟုတ်ကဲ့လားနော်အဲ့ဒီလိုညာနေပါဖြစ်တယ်အဆင်ပြေတိုးတက်လာနော်ညာနေပါလို့လားအဆင်ပြေတိုးတက်လာတာအဲ့ဒီလိုတိုးတက်ပြီးတော့အဆင်ပြေတဲ့ဆင်းလေးကျင်ယူရင်နောက်ဆုံးပြေပါတယ်လို့ဒီလိုဒုက္ခနဲ့ဒီထောက်ထားသောဘဝမှရွတ်နိုင်တယ်ဟုတ်ကဲ့အဲ့ဒီလိုလွတ်တယ်ဆိုရင်ဒီဘဝမှာရင်နော်ဒီဝတ်ကအဆက်ပြတ်သွားရင်ဒီဆက်ကရက်သွားရင်နောက်ထပ်ဘဝအဖြစ်တစ်ခုမတည်နိုင်ဘူးဟုတ်ကဲ့အဲ့ဒါဟာဘယ်အဆင့်ကိုရောက်မှာတော့ဒီဘဝအမျိုးမျိုးကိုတွေ့တာနေရဲ့ပါတယ်ကာမတဏ္ဏဟုတ်ကဲ့နောက်ပြီးတော့ခံစားမှုအမျိုးမျိုးကိုတွေ့တာနေရပါတယ်။ကာမတဏ္ဍာခမပြေတာဟာဘဝတဏ္ဍာ။ဘဝကိုတွေ့တာနေရပါတယ်။ဘဝတဏ္ဍာအာယုအမျိုးမျိုးကိုတွေ့တာနေရတာကာမတဏ္ဍာ။အဲဒီကာမတဏ္ဍာနဲ့ဘဝတဏ္ဍာတွေကိုပြန်နိုင်တာဟာဘာလို့လဲ။ပညာဉာဏ်ကဟုတ်ကဲ့။ဗာပညာဉာဏ်ကတော့အမှန်ဖြစ်သောဒုက္ခကိုသိရောသစ္စာဉာဏ်။ဟုတ်ကဲ့။အဲ့ဒီသစ္စာဉာဏ်ကအထောက်အပံ့ပေးခြင်းကြောင့်ပါတယ်ဘဝမှလွတ်မြောက်ရေးကိစ္စကိုဆောင်ရွက်လိုတဲ့ကြိုးစားလည်းပဲဆိုတဲ့ဆန္ဒတွေဖြစ်ပေါ်ပါတယ်ဟုတ်ပါလားအဲ့တော့ကျွန်တော်တို့တွေကအခုလိုသဘာဝတရားများကိုစနစ်တကျရှင်းသင်ကြားပေးတဲ့အတိုင်းသဖြင့်ပြီးသဖြင့်လေ့လာတတ်သင်ကျင်တတ်လာရင်ပါရီကိုသိလာရောရုပ်အကြောင်းကိုလည်းသိလာပြီးတော့ပါတယ်နာအကြောင်းကိုလည်းသိလာတယ်နန္ဒထဲမှာပါနေတဲ့ပညာဤတဘာဝနော်ဝေဒနာဤတဘာဝသင်္ခါရဤတဘာဝဝိညာဏဤတဘာဝဟုတ်လားဒီတဘာဝတရားတွေကိုသိလာတော့ဒီတဘာဝတိုင်းမှာပါပါနေကြတော့ဒုက္ခပါတယ်အခုပြောနေတဲ့ဝိညာဏဓာတ်တိုင်းမှာလည်းပဲဒုက္ခကရှိပါသလိုလိုသူလည်းပဲဘဝကိစ္စကိုစဉ်းစားမပြမမြတ်မနာဆောင်ရွက်ရတယ်ဟုတ်ကဲ့သူကအိတ်နေတဲ့အခါပါလို့ရတော့ ချင်းကြီးလို့ရတယ်။နိုးနေတဲ့အခါဘာလို့ရလဲ။ပြီးကြီးလို့ရတယ်။အဲ့ဒါကြီးရလို့ရလား။မရဘူး။မရတဲ့သဘောကိုပါခေါ်တော့ဒုက္ခ။အဲ့ဒီဒုက္ခနဲ့လူတိုင်းလူတိုင်းသတ္တဝါတိုင်းနေရတာ။ဟုတ်ပါလား။အဲ့ဒီလူဒုက္ခနဲ့နေရတဲ့ဘဝကိုဒုက္ခမှမသိအောင်ခုံလွန်ထားတာကပါလေ။အဝိဇ္ဇာနော်။အဲ့ဒီအဝိဇ္ဇာကိုပယ်လန်နိုင်လို့ပါပါတော့ပညာပညာကိုပါခေါ်တော့ဝိဇ္ဇာเนาะအဲ့ဒီဝိဇ္ဇာဆိုတဲ့ပညာကအခုလို့လေ့လာခြင်းအပြင်တိုးတက်တယ်ဟုတ်ကဲ့သို့တော်လည်းပဲဒီပညာဒီလက်တွေ့လေ့ကျင့်ကမပါရင်သူကအစွမ်းမထက်ဘူးပါပါတော့လက်တွေ့လေ့ကျင့်ကလုပ်ရမယ်လက်တွေ့လေ့ကျင့်ကကိုဘယ်လိုခေါ်လို့ဆရဏဟုတ်ကဲ့လက်တွေ့လေးကျင်အောင်ဘယ်လိုခေါ်လဲဆရဏအခုအတိပညာတွေတိုးအောင်လုပ်တာပါခေါ်လို့ဝိဇ္ဇာဝိဇ္ဇာနဲ့ဆရဏနှစ်ပါးကူတွဲပြီးတော့လုံငန်းအကောင်ထဲပေါ်မှဒီသန္တရာကလွတ်မြောက်နိုင်ပါတယ်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့တို့အချိန်ဖြစ်သောသဘာဝတရားများကိုသိပြီဆိုရင်မိမိတို့အတွက်အဓိကအကျဆုံးအလို့ပါပါအလို့ဆိုသန္တရာမှသမြောက်ရည်အလုပ်ဒီမိမိတို့အတွက်အရေးပါအရာရောက်ဆုံးအရေးအကြီးဆုံးပါဘာဖြစ်လို့လဲသံတရာကမထွက်သေးသမျှဒုက္ခကနှိမ့်တယ်နေမှာเนาะဒီဒုက္ခတွေကလွတ်လို့ရင်ဘာလို့ရမှာလဲဝိညာဉ်နဲ့ဆရဏနှစ်ပါးကိုကျူရရမယ်ဟုတ်ပါလားအဲ့တော့ဝိညာဉ်ကပါတယ်ရုပ်နာခန္ဓာအကြောင်းကိုသိအောင်ကြိုးစားပါတယ်စနကပါတယ်ဒီဝိပဿနာပညာနဲ့ဝိပဿနာဘာဝနာကိုပေါ်များတယ်ဟုတ်ပါလားအဲ့ဒီလိုလုပ်ဖို့သဘောတွေလည်းပေါက်ပါဘူးအခြေခံပညာတွေလည်းရပါပြီအဲ့တော့ကျွန်တော်တို့ဓမ္မမိတ်ဆွေများဟာမိမိတို့ဤကိုယ်ပိုင်ဉာဏ်နဲ့ဆင်ခြင်၍ဒုက္ခသစ္စာကိုသိနော်ဝိညာဉ်နဲ့ခန္ဓာအတူဒုက္ခတွေကိုတည်ပြီးတော့အစဉ်စဉ်တိုးပွားပြီးတော့ဘဝအစဉ်မြင့်တည်ရမြင်အောင်အားထုတ်နိုင်ပါစေ။ဆရာရှင်ကိုလည်းပဲပါတယ်နော်။ဒီမဟာသရဏဂုံတော်ကြီးနဲ့ပူဇော်၍ဝိညာဉ်ရောသရဏရောတိုးပွားအောင်ကျူရာအားထုတ်နိုင်သောပုဂ္ဂိုလ်သူများဖြစ်ကြပါစေ။ဘုရားသာသနာ့စေရာအိတ်ချက်သူဘုရားသာသနာ့စေရာစိတ်ချက်သူဘုရားသာသနာ့စေရာစိတ်ချက်သူသာသနာ့စေရာ